နိုင်ငံရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေတဲ့ကပထမဆုံးအထုပ်ဖြစ်42ဦးကိုကယ်တင်နိုင်ခဲ့ပြီးထိုင်းမြန်မာနယ်စပ်တချိလိမြို့ကိုရောက်ရှိလာပြီးဖြစ်တယ်လို့သိရပါတယ်။သူတို့ကိုနိုဝင်ဘာ16ရက်နဲ့18ရက်မှာထိုင်းဘက်ကလွှဲပြောင်းယူမယ်လို့ထိုင်းဝန်ကြီးချုပ်ကနိုဝင်ဘာ19ရက်နေ့ကသတင်းတောက်တွေကိုပြောထားပါတယ်။ကြံရှိနေတဲ့ထိုင်းနိုင်ငံသားတွေပြန်ယူခေါ်ယူနိုင်ဖို့လဲထိုင်းမျိုးသားလူမျိုးရေးကောင်စီဘက်ကကြိုးပမ်းနေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံသား42ဦးကမြန်မာစစ်ကောင်စီအာဏာပိုင်တွေအကူအညီနဲ့ရှမ်းပြည်နယ်လောက်ကိုင်းကနေဝတိုင်းသားနေမျိုးကိုဖျက်ပြီးတချိလိမ့်ထိအထူးမော်တော်ယာဉ်ဘတ်ကားနဲ့ရောက်ရှိလာတယ်လို့သိရပါတယ်။တချိလိမ့်မျိုးကိုနိုဝင်ဘာ15ရက်နေ့မှာရောက်ရှိချိန်မှာတော့ထိုင်းဘက်ကတာဝန်ရှိသူတွေနဲ့စေကူတရေးအဖွဲ့တွေကသူတို့ကိုကျမ်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်ပေးခဲ့တယ်လို့ထိုင်းဘက်ကလာတဲ့သတင်းတွေအရသိရပါတယ်။ရှမ်းပြည်နယ်လောက်ကိုင်းဘက်မှာပိတ်မိနေတဲ့ထိုင်းနိုင်ငံသားပေါင်း200ကျော်ရှိတယ်လို့သိရပြီးအများစုဟာတရုတ်နိုင်ငံသားတွေပိုင်ဆိုင်တဲ့ဒူးစရိုက်လောင်းကစားလုပ်ငန်းပြည်ထစာလုပ်ငန်းအွန်လိုင်းလိမ်လည်ခိုင်းရဲ့ call center တွေမှာအတင်းအကျပ်ခိုင်းစေခံရတယ်လို့ဆိုပါတယ်။